Welcome to the Voice of America in Burmese.
ကမ္ဘာ့ကင်ဝရညာညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VO American တန်ကနေ2024ခုနှစ်စက်တင်ဘာ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နှင့်51နဲ့ဒိုင်းလမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ညနေပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့လေဗနွန်နိုင်ငံကဟက်စူလာဖွဲ့ရဲ့အစ်မြင့်ခေါင်းဆောင်နောက်တစ်ယောက်လေယောင်းတက်ခတ်မှုကြောင့်သေဆုံးတယ်လို့အစ်ဇွေးစစ်တပ်ကပြောလိုက်ပါတယ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအဓိကကျတယ်လို့တန်တရားရှိသူတရုတ်နိုင်ငံသား20ကိုမြန်မာနိုင်ငံကနေပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့တူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဘတ်စင်ထုတ်လွှင့်ပေးနေကြသည့်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
Now what the problem that we are facing is the corruption. A lot of refugees they have to pay money to the police. You know they have to pay
Thai money. Thai outlet or Matt Ransiman Rome ပြောသွားတာဖြစ်ပါတယ်အပြေဆုံးကိုမချာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ရွှေဂျာတို့ရဲ့မျောလင်းချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြံပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လက်နောနိုင်ငံကဟက်စပူလာဖွဲ့ရဲ့အစ်မြင့်ခေါင်းဆောင်နောက်တစ်ယောက်လေကြောင်းတက်ခတ်မှုတွင်တည်ဆုံသွားတဲ့အကြောင်းအစ်ဇွေးစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်ဟက်စပူလာဖွဲ့ခေါင်းဆောင်ဟာဆန်နက်စရာလာတည်ဆုံမှုနဲ့တက်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကြုံနေရတဲ့အချိန်မှာပဲခုနောက်ထပ်ခေါင်းဆောင်တယောက်တည်ဆုံတဲ့တင်ထွက်ပေါ်လာတာပါဟက်စပူလာဖွဲ့ရဲ့ဗဟိုကောင်စီမှဒုတိယအကြီးဆုံးဖြစ်တဲ့နဗီကောင်စနေနေ့ကလေကြောင်းတက်ခတ်မှုမှာတည်ဆုံခဲ့တာလို့လည်းအစ်ဇွေးစစ်တပ်ကပြောပါတယ်ဘယ်နေရာမှာလေကြောင်းတက်ခတ်မှုပြပွားခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတည်ဆုံမှုသတင်းနဲ့ပတ်သက်လို့ Hezbollah ဘက်ကလက်တလုံးတုံ့ပြန်တာလည်းမတွေ့ရသေးပါဘူးမကြသေးခင်သတင်းပတ်တွေက Israel ရဲ့တက်ခတ်မှုတွေကြောင့်တည်ဆုံသူတွေထဲမှာတော့ Hezbollah ဘက်စတင်ထူထောင်ရမှာပါဝင်ခဲ့ကြပြီးဖမ်းဆီးမှုတွေတပ်ဖြတ်မှုတွေကိုစစ်ဆုနေတဲ့ချီတင်းရှောင်ခဲ့ကြသလိုအဖွဲ့ခေါင်းဆောင် Nasrallah နဲ့နှိစက်သူတွေပါဝင်ထိတ်တန့်တက်မှုတွေလည်းပါဝင်ခဲ့ကြတာပါအစူလာဖို့နဲ့တုံးတဲ့ပေချန်နဲ့ walkie talkie တို့လိုဆက်သွယ်ရေးပစ္စည်းမှာပောက်ခွဲပစ္စည်းတွေနဲ့အစ်မြင့်တက်ခတ်ခံရမှုတွေနဲ့လည်းကြုံတွေ့ခဲ့ရပြီးအစ်ဆွေရဲ့လက်ချက်လို့လည်းအများကယူဆထားကြပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုနှစ်ခုအတွင်းအစ္စလာမ်အစွန်းရောက် IS နဲ့ Al-Qaeda အဖွဲ့တွေနဲ့ဆက်နွယ်တဲ့စစ်သွေးကြော38ယောက်တေဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်တေဆုံးသူတွေက2ယောက်ဟာအကြီးတန်းစစ်သွေးကြော အဖွဲ့ဝင်တွေလို့လည်းပြောပါတယ်အကိုင်ဒါအဖွဲ့နဲ့ဆက်နွယ်တဲ့ Horus Aldin အဖွဲ့ကစစ်စင်ရေးတွေကိုကြီးကြပ်နေတဲ့အစ်မြင့်ခေါင်းဆောင်တယောက်နဲ့တခြားအဖွဲ့ဝင်၈ယောက်တို့ကိုအ धिक ပြစ်မှတ်ထားပြီးတော့ Syria နိုင်ငံအနောက်မြောက်ဘက်ဒေသမှာပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်း American စစ်တပ်ရဲ့အလဲပိုင်းဒေသကိုယ်ကိုင်ဌာနကပြောခဲ့တာပါ Syria နိုင်ငံအလဲပိုင်းကနေရာအတိအကျမပြောဘဲလူသူအလန်းဝေးတဲ့နယ်မြေအဖြစ်ဖော်ပြထားတဲ့နေရာမှာ IS သွေးကြော်ရဲ့လေကြိုးစခန်းတစ်ခုကိုပြီးခဲ့တဲ့ September 16ရက်နေ့ကအပြင်းထန်တိုက်ခိုက်ခဲ့ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။စီးရီးယားစစ်သွေးကြောခေါင်းဆောင်၄ယောက်ပါဝင်28ယောက်တည်ဆုံးတယ်လို့လည်းပြောဆိုထားပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားကို IS စစ်သွေးကြောတွေပြစ်မှတ်ထားတိုက်ခိုက်နိုင်စွမ်းကိုရှော့ချနိုင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အီရန်နဲ့စီးရီးယားနိုင်ငံတွေမှာ2014ခုနှစ်ကနေမြေအများပြားကိုထိန်းချုပ်လှုပ်ရှားခဲ့တဲ့ IS အစိုးရတွေပြန်လည်ဥမော်မလာစေဖို့အမေရိကန်ကစီးရီးယားမှာတပ်ဖွဲ့ဝင်900လောက်နဲ့အတူအရေးတွက်အတိအကျမသိရတဲ့ contract ဝန်ထမ်းတွေကိုတာဝန်ပေးထားပါတယ်ခင်ဗျာ
ဒီကနေ့တင်းငွေနေမှာယူကရိန်းကပစ်ခတ်ခဲ့တဲ့ drone တရားရုံကိုကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တက်ခတ်ခဲ့ရင်ကစလို့ရုရှားကိုလေကြောင်းကနေအပြင်းထန်ဆုံးတက်ခတ်ခံရမှုကြောင့်တော်မီလောင်ကျွမ်းမှုဖြစ်ခဲ့တယ်လို့တိုက်ခိုက်တဲ့ခုကိုလည်းမိလောင်ခဲ့ပါတယ်ရုရှားနိုင်ငံကဒေသ9ခုမှာယူကရိန်းရဲ့ drone 125ခုကိုကြားဖြတ်ပစ်ချခဲ့တယ်လို့လည်းရုရှားကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ drone 18ခုနဲ့တက်ခတ်ခံခဲ့ရတဲ့ Rostov ဒေသမှာ drone ပစ္စည်းစိတ်ပိုင်းပြုတ်ကျရာကတော်မီလောင်ကျွမ်းမှုဖြစ်ခဲ့ပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းစပိုရီစီယာမြို့မှာရုရှားရဲ့ညာဘက်တက်ခတ်မှုကြောင့်အရသား13ယောက်ဒဏ်ရာရရှိခဲ့တာပါ၎ နိုင်ငံတောင်ပိုင်းမှာရုရှားကထိုးစစ်အသစ်စတင်မှုပြင်းစင်နေနိုင်တယ်လို့ယူကရိန်းစစ်ပဆိုင်ရာခေါင်းဆောင်တွေကသတိပေးပြီးတနင်္ဂနွေနေ့မှာပဲတက်ခတ်ခံငဲ့ရတာပါရုရှားရဲ့တက်ခတ်မှုအတွင်းအရက်ပဲလူနေအဆောက်အဦတွေထိခိုက်ပျက်စီးခဲ့ပြီးတရီပို့ဆောင်စနစ်ကိုထိခိုက်ခဲ့ကြောင်းလဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်online ရာဇဝတ်လုပ်ငန်းတွေမှာအဓိကကျသူတွေလို့တန်နီးယားရှိသူတရုတ်နိုင်ငံသား20ကိုမြန်မာနိုင်ငံကပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အကြောင်းနှစ်နိုင်ငံအာဏာပိုင်တွေဒီနေ့ပဲပြောလိုက်ပါတယ်။မကြသေးခင်ကနှစ်နိုင်ငံပူးပေါင်းဆက်ဆံရေးအတွင်းဖမ်းဆီးမှုတွေရှိခဲ့ပြီးတဲ့နောက်အခုလိုပြန်ပို့ခဲ့တာလို့လည်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကုကပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါ။ပူးပေါင်းဆက်ဆံရေးဟာနှစ်နိုင်ငံလုံခြုံရေးအာဏာပိုင်တွေကြားပူးပေါင်းဆောင်ရွက်မှုတွေကထွက်ပေါ်လာတဲ့ရလဒ်ဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လတဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးမိခဲ့တဲ့ online ရာဇဝတ်မှုနဲ့အလို့ရှိနေသူတွေကိုတရုတ်အာဏာပိုင်တွေထံလွှတ်ပြောင်းပေးခဲ့တဲ့အကြောင်းစစ်ကောင်စီကလည်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မူဆယ်မြို့မှာ online ကနေငွေလိမ်နေတဲ့ကြားပြန်အဖွဲ့ကိုပြီးခဲ့တဲ့သတင်းဘက်ကစီးနင်းရှာဖွေရမှာလဲလူပေါင်းရာနဲ့ချီဖမ်းဆီးခဲ့ပါတယ်စတင်မှာ23ရက်ကစမူဆယ်မြို့မှာနှစ်ရက်ကြာနေနေမှုအတွင်းအမျိုးသမီး6ဦးပါဝင်တရုတ်နိုင်ငံသားစုစုပေါင်း194ဦးအမျိုးသမီး195ဦးပါဝင်မြန်မာနိုင်ငံသားစုစုပေါင်း355ဦးကိုဖမ်းဆီးခဲ့ကြောင်းလဲစစ်ကောင်စီပြောခဲ့ရဗိုလ်ချုပ်စော်မင်းထွန်းကသတင်းထုတ်ပြန်ခဲ့တာပါစီးနှင်းရှာဖွေမှုတွေအတွင်းအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့စစ်ပစ္စည်းတချို့နဲ့အတူတရုတ်ရန်ငွေ9သိန်းကျော်ဖမ်းဆီးရမိခဲ့ကြောင်းလဲပြောပါရယ်လွန်ကျွေးအာဏာပိုင်တွေရဲ့စီးနှင်းရှာဖွေမှုအတွင်းဒေသခံပြည်သူစစ်တချို့နဲ့ပြစ်ခတ်မှုဖြစ်ရာကလူမျိုးတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရကြောင်းလဲပြောဆိုခဲ့ပေမဲ့အရေးအတွက်တိကျဖို့ပြောဆိုတာမျိုးမရှိခဲ့ပါဘူးခင်ဗျာ
မြန်မာနိုင်ငံမှာရေကြီးမြေပြိုတာတွေကြောင့်လူ129ယောက်ထပ်မံနေသေးဆုံးပြီးတော့ဒါဇင်နဲ့ခြီပြောက်ဆုံးနေတယ်လို့နှီးဘောအနာပိုင်းကဒီနေ့ပြောပါရယ်မြို့တော်ကတ်မန်ဒူနာကမြေပြိုကြတဲ့အထက်မှာပါသွားတဲ့ကားတွေနဲ့ဘတ်ကားတွေတဲကနေသေဆုံးနေတဲ့ရုပ်အလောင်းဒါဇင်နဲ့ခြီကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေတွေ့ရှိခဲ့ပါရယ်၃ရက်ကြာမုတ်တုံမှုရွာသွန်းပြီးတဲ့နောက်ဒီနေ့မှာတော့ရာသီဥတုကောင်းလာပြီးတော့ကယ်ဆယ်ရေးနဲ့ရှင်းလင်းလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါရယ်မြေပြိုကြမှုကြောင့်ကတ်မန်ဒူမြို့အဝင်ထွက်အဝင်အဝေးပြေးလမ်း၃ခုပိတ်သွားခဲ့ပြီးတော့မြို့ကိုလည်းဒီနေ့မှာအဝင်ထွက်တွေလုပ်လို့မရပဲဖြစ်နေပါတယ်ကတ်မန်ဒူကိုသွားနေတဲ့အချိန်မှာမြေပြိုတဲ့အထက်ပါသွားတဲ့ဘတ်ကား၂စင်းပေါ်ကတည်ဆုံနေတဲ့ရုပ်လောင်း၁၄လောင်းကိုကယ်ဆယ်ရေးအဖွဲ့တွေကမင်းညာကတွေ့ရှိခဲ့ပါတယ်ဒါပြင်အဲ့နေရာမှာပဲနောက်ထပ်ကား၂စင်းပေါ်ကနေတည်ဆုံသူနောက်ထပ်23ယောက်ကိုလည်းကယ်ဆယ်ရေးအဖွဲ့တွေကတွေ့ရှိခဲ့ပါတယ်ရေကြီးမြေပြိုတာတွေကြောင့်86ယောက်ဒဏ်ရာရပြီးတော့62ယောက်ပျောက်ဆုံးနေသေးလို့လည်းနီပေါ်တောက်ရဲတပ်ဖွဲ့ကကျင်းညာချက်ထုတ်ပြန်ထားပါတယ်နောက်ထပ်တည်ဆုံးသူအရေးအတွက်လည်းတိုးလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ရေကြီးမှုကြောင့်နိုင်ငံလုံးဝမှာရှိတဲ့ကျောင်းတွေနဲ့တက္ကသိုလ်ကောလိပ်တွေကိုတော့အမှတ်3ရက်ပိတ်သွားမှာဖြစ်တယ်လို့ဒီဘောဆိုရကကျင်းညာထားပါတယ်ခင်ဗျာ
အမေရိကန်ရှေ့တောင်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Helene Hurricane မုန်တိုင်းကြောင့်လူပေါင်း64ယောက်ထက်မနည်းတည်ဆုံးခဲ့ပါတယ်မုန်တိုင်းနဲ့အတူမိုးတိထန်ရွာသွန်းမှုတွေကြောင့်ပိတ်မိနေသူတွေအုံးမဲ့အိမ်မဲ့ဖြစ်ကြရသူတွေလည်းရှိနေပြီးအပျက်စီးတွေကိုလည်းစတင်ရှင်းလင်းနေကြရတာပါမုန်တိုင်းကြောင့်ဒေါ်လာတန်ထောင်ချီထိခိုက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့လူပေါင်း3သန်းကျော်လက်စစ်မီးတွေပြတ်တောက်နေပြီးနောက်ဆက်တွဲရေပြည့်ရနေတယ်လည်းရင်ဆိုင်နေရပါတယ် Hurricane မုန်တိုင်း Helene ဟာ Florida ပြည်နယ် Big Bend ဒေသကိုပြီးခဲ့တဲ့ကြာသပတေးနောက်ပိုင်းမှာပြင်းအားဆင့်လေတိုင်နှုန်းတနားမိုင်140နှုန်းနဲ့ဝင်ရောက်ခဲ့ပြီးဂျော်ဂျီယာတောင်မြောက်ကာရိုလိုင်းနားနဲ့တနက်စီပြည်နယ်တွေကိုအမြန်ဆန်ရွေ့ရှားသွားခဲ့တာပါ။မုန်တိုင်းဝင်ရောက်လမ်းတစ်လျှောက်တစ်ပင်တွေအမြင့်ကကျွတ်ထွက်အိမ်တွေပျက်စီးမြစ်တွေချောင်းတွေမှာရေကြီးပြီးဆယ်ရေတွေပေါက်ကျမဲ့အခြေအနေတွေနဲ့လည်းကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျောလင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ရခိုင်ပြည်နယ်ထဲမှာအရခတက်တော် AA နဲ့စစ်ကောင်စီတက်တော်ကြားတိုက်ပွဲတွေပြင်းထန်လာခြင်းလက်နက်ကြီးပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြားအသက်ဘေးကနေလွတ်မြောက်အောင်နေဆက်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်14000အထိရှိလာနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသတင်းထုတ်ပြန်ထားပါတယ်။ ရွန်ဂျာတို့ပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပုံမဆိုးဝါးလာနေတဲ့အခြေအနေအသေးစိတ်ရွန်ဂျာဒုက္ခသည်တောင်းလေးဒေါင်တဲကလွတ်မြောက်လာသူတွေပြန်ပြောပြတာတွေကိုစူးစီးပြီးတော့တင်ပြထားတဲ့ AFP သတင်းဆောင်ပါးကိုအခြေခံပြီးတော့ရွန်ဂျာအရေးမျှော်လင့်ချက်အစီအစဉ်ကနေမတ်ဆူမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။လုံခြုံရေးရအမည်ပြောင်းထားတဲ့ရိုဟင်ဂျာဒုက္ခသည်စာရေးဟာရခိုင်ပြည်နယ်ထဲမှာအာရခတပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာအသက်ဘေးကနေလွတ်မြောက်အောင်လို့နေဆက်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုတင်းရှောင်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်14,000တွေကတူဦးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တွေကလေးကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်3,000နဲ့ချီကိုလက်ခံဆောင်ရှောက်ထားရတဲ့ဘင်္ဂလားဒေ့ရှ်ကနောက်ထပ်ဒုက္ခသည်တွေကိုလက်မခံနိုင်တော့ပါဘူးလို့အစိုးပိုင်းတို့ကမူဝါဒတွေချမှတ်ထားခဲ့ပေမဲ့လည်းနေဆက်ပွဲတွေကြားတင်းရှောင်လာတဲ့ရိုဟင်ဂျာ14,000တလောလက်ခံပေးထားရပါတယ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေခိတခိုလုံးတဲ့စခန်းစီကိုရောက်လာတဲ့နာမည်ပြောင်းထားတဲ့စာရေးကရခိုင်ပြည်နယ်ထဲမှာအကုန်လုံးဒုက္ခဆင်းရဲရောက်နေကြရတယ်ကျွန်တော်ကိုယ်တိုင်မျက်မြင်ကြုံခဲ့ရတာပါလို့ပြောပြပါတယ်သူတို့ဟာဆာလောင်မွတ်သိမ့်မှုဒဏ်ကိုဆိုးဆိုးဝါးဝါးရင်ဆိုင်နေရပြီးတော့လူတိုင်းကတော့ကိုယ်ဒုက္ခနဲ့ကိုအသက်ရှင်နိုင်အောင်ပဲစူးစမ်းနေကြရတယ်ဆိုတာကိုအခုလိုပြောပြပါတယ
်ဇာဝရတဲ့စင်တဲ့အဲ့ဒီဒါကြောင့်အတင်းအကန့်ရှာတ
ော့ဘာသာပဲကိုဆောင်းရှောင်းနေဆက်မှနေတဲ့သူတွေအတွက်ကတော့စားနပ်ရိက္ခာလေးရနိုင်ပြီးတော့ရှင်သန်နိုင်သေးတယ်မြမပြည်ပချမ်းမှနေရတဲ့သူတွေကတော့အကုန်လုံးငတ်ပြတ်နေတာပဲပိုက်ဆံလည်းမရှိဘူးငတ်မောက်ခေါင်းပေါင်းမှုတန်ခံရတယ်လူတိုင်းလိုလိုကကို့အသက်ကိုဖက်နဲ့ထုတ်ပြီးတော့ပြေးလွှားနေရတယ်သူတို့ကကိုညီမဲ့နေကြတယ်အိုးအိမ်တွေလည်းပျက်စီးဆုံးရှုံးနေပါတယ
်ရိုဟင်ဂျာဒုက္ခသည်စာရေးဟာလွန်ခဲ့တဲ့နှစ်တွေကလေးကစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြားမှာမိသားစုနဲ့အတူထွက်ပြေးတိမ်းရှောင်ခဲ့ရတာပါ9နှစ်တာခိုလုံနေထိုင်တဲ့ရိုဟင်ညာစခန်းကနေအကြမ်းဖက်အဖွဲ့တွေကစစ်ကောင်စီဘက်ကနေရခိုင်တပ်တော်ကိုပြန်ပြီးတော့တိုက်ဖို့သူနဲ့အတူဘော်ဒါဆွဲခံရတဲ့ရိုဟင်ညာဒုက္ခသည်တွေဟာစစ်တပ်လိုအပ်သမျှအလုပ်ကျန်းတွေမှန်သမျှကိုလုပ်ကိုင်ပေးနေရပြီးတော့သူတို့ကိုတကယ်တော့ဘာစစ်တင်နာမှပေးတာမဟုတ်ဘူးလို့ပြောပြပါတယ်နောက်တော့သူဟာမွတ်စလင်ကျေးရွာတွေဘက်ကိုကင်းလှည့်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြန်ပြီးတော့ပြေးလာခဲ့သူပါသူစစ်မှုထမ်းခဲ့ရတဲ့အတွေ့အကြုံအခုလိုပြောပြပါဗျာ
ဆရာနဲ့မနင်းဒီထဏမကရေကောင်းပါနဲ့ရကဲရဲရခိပါတဲ့တင်းနေတဲ့စင်တန်နေတဲ့တောတာရူ
ကျွန်တော်အရင်ဆုံးရဲစခန်းကိုခေါ်ပြီးတော့ထိန်းသိမ်းထားတဲ့ကျွန်တော်လည်းအရန်ကြောက်လန့်နေကြတာပေါ့မြမစစ်တပ်မှတကယ်ကကျွန်တော်တို့သူတို့ကဘာတင်နှမ်းမှပေးတာမဟုတ်ဘူးရေရှာပေးရတယ်ကရုတ်ချင်းတူပေးရတယ်ထင်းတွေတဲပေးရတယ်လောက်ကြမ်းနေအကုန်လုတ်ပေးရပါလေ
ဒီနှစ်ထဲမှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေစစ်ကောင်စီအတွက်စစ်သားစုဆောင်မှုအတင်းအဓမ္မလာရောက်ခေါ်ဆောင်ခဲ့ရတဲ့ရိုဟင်ညာလူငယ်ကအနည်းဆုံး2,000အထိရှိပါတယ်မြန်မာနိုင်ငံထဲမှာလည်းရိုဟင်ညာတွေကိုအတင်းစစ်မှုထမ်းခိုင်းနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒုက္ခသည်စခန်းတွေကနေသူတို့ရဲ့နေရည်မြန်မာပြည်ဘက်ခြမ်းကိုပြန်ပို့ပြီးတော့စစ်မှုထမ်းခိုင်းနေတာဖြစ်ပေမဲ့ ARSO နဲ့ RSO အဖွဲ့တွေကတော့ဒုက္ခသည်တွေကိုစစ်မှုထမ်းခိုင်းမှုအတင်းအဓမ္မခေါ်ဆောင်နေတယ်ဆိုတာမမှန်ပါဘူးလို့ RSO အဖွဲ့ရဲ့ခေါင်းဆောင်ကိုကိုလင်းက AFP ကိုညင်းချက်ထုတ်ထားပါတယ်ရခိုင်ကစီးပရိပခါတွေပြင်းထန်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုမိဘမိသားစုမောင်နှမတွေနဲ့အတူပြေးလာရင်းနဲ့ဒုက္ခသည်တွေခိတခိုလုံတဲ့နေရာကိုအခုမှဆက်ရောက်လာတဲ့ရိုဟင်ညာဒုက္ခသည်အသက်20အရွယ် BB Pfizer ကလည်းလောလောဆယ်မှာသူတို့အတွက်လုံလောက်တဲ့စားနပ်ရိက္ခာတွေမရဘူးလို့ပြောပြပါဗ
ျ
။လူကြီးတဲ့ဆယ်ရက်15ရက်လောက်ကကျမခင်မိုးကအရင်ရောက်နေနေရပါပြီးတော့ကျမကလွန်ခဲ့တဲ့4ရက်လောက်ကမိသားစုနဲ့အတူတခြားသူတွေနီးတူရောက်လာခဲ့ပါတယ်
။ဒါပေမဲ့မြမပြည်မှာလို့တနက်ပြစ်ခတ်တန်းတွေမကြားရလို့ဒီနေရာကတော့လုံခြုံအေးချမ်းရပါတယ်လို့ BB Pfizer ကဆက်ပြောပြပါတယ
်။ဒ
ီကိုရောက်လာတော့ကျမတို့အတွက်လုံလောက်တဲ့အစားအစာမရှိပါဘူး။စိတ်ထဲမကောင်းဖြစ်ရပါတယ်။ကျမမကြမ်းပါပါဘူး။နေမကောင်းလို့စိတ်ကူတာမှုလည်းမခံရပါဘူး။ဒါပေမဲ့တိုက်ပွဲဖြစ်တာတွေတက်လက်တန်တွေပကြားရတော့လို့ဒီနေရာကလုံခြုံအေးချမ်းမှုကိုပေးပါတယ်။ဒီမှာပြဿနာတစ်ခုနဲ့ကျမတို့ရင်ဆိုင်ရတာကအစားအသောက်ပြဿနာပါပဲ
။အသက်22နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်မိုဟာမက်ဂျိုဟာကလည်းရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်သူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခြေအနေကိုပြောပြပါရစေ။
မလေးရှိလောမက်ဘဂီလောရမာရမာတီဆိုရကတာအာရာတိုင်းနဲ့ဗာဒီတာလာရ
ရခိုင်ပြည်နယ်ထဲမှာအရခတက်တော်အေအေနဲ့စစ်တက်စစ်ဖြစ်နေတော့ကျွန်တော်တို့နေလို့မရတော့ဘူးလေသူတို့ကကျွန်တော်တို့ကိုတတ်နေတယ်ဗျကျွန်တော်လူတွေအလောင်းတွေအများကြီးတွေ့ခဲ့တယ်တချို့လည်းအသက်ရှင်ရရှိနေကြသေးတယ်ကျွန်တော်တို့ပြေးလာတော့ကျွန်တော်တို့ခြေထောက်တွေကိုဆွဲဖက်ပြီးငါတို့ကိုလည်းအတူခေါ်သွားပေးပါငါတို့ကိုလည်းကယ်ပေးပါလို့ဩကြတယ်ကျွန်တော်တို့ကဘယ်သူ့ကိုမှခေါ်သွားလို့မရဘူး ဘုံတွေရောဒရုန်းတွေရောတုံးပြီးတိုက်ခိုက်နေတော့အလောင်းတွေဆိုတာနေရာအနှံ့မှာပဲ
တိုက်ပွဲတွေထဲမှာသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနိုင်ရေးအစဉ်စဉ်စီစဉ်ခဲ့ရတဲ့အခြေအနေကိုလည်းရိုဟင်ဂျာဒုက္ခသည်မိုဟာမက်ဂျိုဟာကပြောပြပါတယ
်အာရဘဘန်ဇာဆာသေ
ကျွန်တော်တို့အားလုံးည10နာရီအရောက်လာမယ်ပြောပေမဲ့ဒရုန်းတွေနဲ့တိုက်ခိုက်နေလို့အချိန်မီမရောက်နိုင်ခဲ့ကြပါဘူးဒရုန်းနဲ့၄ချိန်တိုင်တိုင်အတိုက်ခံပြီးနောက်ကျွန်တော်ရောက်ဖအသက်ဆုံးရတယ်ကျွန်တော်တို့လုံခြုံတဲ့နေရာမှာပုန်းနေရပြီးတော့ည3နာရီမှမှလေပေါ်ရောက်တယ်နောက်6နာရီထိုးမှဒီဘက်ကန်ဘင်္ဂလားဒေ့ရှ်ဖက်ချန်ကိုအကုန်ရောက်လာကြတယ
်ဘင်္ဂလားဒေ့ရှ်ဖက်ချန်ကိုအသက်လူပြီးတော့ပြေးရှောင်ခဲ့ရတဲ့သူတို့ရဲ့ခက်ခဲကြမ်းတမ်းလို့တဲ့အတွေ့အကြုံကိုလည်းအသက်55နှစ်အရွယ်ရိုဟင်ဂျာအမျိုးသမီးဒယ်ဒါဘီဂျမ်ကအခုလိုပြောပြပါတယ
်ဘီဂျမ်ဘဇာရမတ်ဘီဂျမ်ဘီဂျမ်လာဒီရဘီဂျမ်အာဒတ်ဆာ5000မနီဖေဘူးတာဤဒင်းတူမက်ဘာဂီ
မိုးရီလီတဲထန်နေတဲ့ဂျာကနေကျမတို့ကိုထွက်ခွာခိုင်းနေအဲ့ဒီမှာလူက4000 5000လောက်ရှိတယ်ကျမတို့ရောက်နေတဲ့အချိန်မှာဘုံတွေကကျဲနေတယ်ဒရုန်းတွေနဲ့တိုက်ခိုက်နေတယ်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လူတွေအများအပြားတေးကြည်နေကြတယ်သူတို့ကလူငယ်လူရွယ်တွေကိုရွေးပြီးတော့ခေါ်တယ်ညှဉ်းပန်းနှိပ်စက်တယ်နောက်ပြီးတော့တတ်ပစ်တယ်မြေကမ်းတစ်ပေးမှာဆိုရင်အနည်းဆုံးလူ300လောက်ကိုတတ်ပစ်ထားတယ်။တချို့ကလက်တွေအဖြတ်ခံထားရတယ်။လူတွေကိုပုံစံမျိုးစုံနဲ့တတ်ဖြတ်နေတာပါ
။အသက်အန္တရာယ်များလွန်လာတဲ့နေရာကနေဆွန့်ခွာနိုင်ရေးသူတို့နီလန်းမျိုးစုံတုံပြီးပြေးလာခဲ့ရတဲ့အခြေအနေကိုလည်းရိုဟင်ဂျာအမျိုးသမီးကြီးကအခုလိုပြောပြပါတယ
်။ သူ
တို့ကအဲ့ဒီနေရာတွေကိုဆွန့်ခွာဖို့အသင့်ရှိနေပါပြီ။တချို့ကလည်းထွက်သွားကြပြီ။ဒီကိုရောက်နေနေကြပြီ။တချို့ကလည်းပတ်စံမရှိတော့မလာနိုင်ကြဘူး။တော်တော်များများကတော့ရောက်နေပြီးကြပါပြီ။ကျမတို့ရဲ့ကြေးရွာတွေမှာလူတွေလည်းတိတ်အများကြီးမကြံတော့ပါဘူး။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေလို့ဒေသခံတွေဟာအသက်ဘေးကနေလွတ်အောင်ပြေးရတယ်လို့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကျန်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။2018ခုနှစ်စစ်တပ်နဲ့နေကြာဆောင်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာထွက်ပြေးလာရတဲ့ရိုဟင်ဂျာက9သိန်းကျော်ပါအခုမှတော့လက်ရှိ10သိန်းကျော်ဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ရိုဟင်ဂျာရေးကအတော်လေးအကျက်ရိုက်နေရပါတယ်ဘင်္ဂလားဒေ့ရှ်ကျောင်းသားတွေရဲ့ဆန္ဒပြမှုကနေအရင်အစိုးရကိုဖြုတ်ချနိုင်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကိုဦးဆောင်အုပ်ချုပ်နေတဲ့လက်ရှိဂျာဖြတ်အစိုးရကတော့ဒီရိုဟင်ဂျာအရေးဟာကျွန်တော်တို့လုတ်ပေးနိုင်စွမ်းကိုကျော်လွန်နေပါပြီဆိုတော့ကိုစိတ်မကောင်းစွာနဲ့ပဲပြောလိုပါတယ်လို့ဂျာဖြတ်အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးတော်ဟစ်ဟော့ပ်ဆန်ကလည်းဒီလာထဲမှာပဲထုတ်ဖော်ပြောကြားထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအသက်လူပြေးခဲ့ရတဲ့ရိုဟင်ဂျာတွေအတွက်ကတော့သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ခြမ်းကလက်မခံလို့ပေမဲ့ဒီထက်တိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တဲ့အနေအထားမှာကိုယ့်ရဲ့အသက်ဘေးအန္တရာယ်စိုးရိမ်ရတဲ့အတွက်ဒီဘင်္ဂလားဒေ့ရှ်ဘက်နေဆက်ကမ်းတစ်ဖက်ကိုထွက်ပြေးလာကြုံမှတပါတခြားရွေးချယ်စရာမရှိခဲ့ပါဘူးလို့ AFP ကိုပြောပါတယ်ရှင်။
မဆူမပြောပြသွားတာဖြစ်ပါတယ်အခုတခါတော့ဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးမှာပါအိန္ဒိယချင်းမြန်မာနိုင်ငံမှာ2022ခုနှစ်ကစစ်တပ်အာဏာသိမ်းမှုကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအပါအဝင်အစမတန်များပြားလာတဲ့မြန်မာရှေ့ပြောင်းအလို့သမားအကြက်တဲ့ဖြစ်ရှင်းနိုင်ရေးထိုင်းနိုင်ငံအနေနဲ့လက်စားမှုတိုက်ဖြတ်ရေးကြိုးပမ်းနေကြောင်းထိုင်းအောက်လွတ်တော်အမျိုးသားလူမျိုးရေးဆိုင်ရာကော်မတီဥက္ကဋ္ဌပြည်သူ့ပါတီဒုတိယခေါင်းဆောင်ရန်စီမန်ရုံးက VOA ကိုပြောပါတယ်ရန်စီမန်ရုံးရဲ့ထိုင်းအောက်လွတ်တော်ရုံးကမှမအင်ဂျင်နိုင်ကအသီးသန့်တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
So, you know, as the chairman of the National Security
အင်းကြီးချင်းမြန်မာနိုင်ငံမှာ2022ခုနှစ်ကစစ်တပ်အာဏာသိမ်းခဲ့တာကြောင့်အကျိုးဆက်ဖြစ်ထိုင်းနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကတော့မြန်မာနိုင်ငံမှာပဋိပက္ခအခြေအနေတွေကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအပါအဝင်ရွှေပြောင်းအလုပ်သမားတွေဟာတစ်နှစ်ထက်တစ်နှစ်အစမတန်များပြားလာတာကိုရင်ဆိုင်နေရတာပါဒါကြောင့်ထိုင်းအောက်လွတ်တော်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ပြည်သူ့ပါတီဒုတိယခေါင်းဆောင်လွတ်တော်အမတ်ရန်စီမန်ရုံးကတော့ထိုင်းနိုင်ငံမှာအရေးတကြီးပြုပြင်ပြောင်းလဲရေးတွေလိုအပ်နေကြောင်း VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအလေးပေးပြောကြားခဲ့ပါတယ်ဒါအပြင် VOE နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာ Mr. Rome ကထိုင်းနိုင်ငံမှာရွှေပြောင်းနေထိုင်မှုအကျဉ်းပြတ်ချစားမှုစတဲ့အကျက်တဲတွေကိုဖြေရှင်းဖို့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းဆွေးနွေးထားပါတယ်
So what are your criticism of the
အဲ့တော့ဒီချက်တဲ့ပုံမှာလက်ရှိအစိုးရရဲ့ကင်တွယ်ဖြည့်ရှင်းပုံကို Mr. Rome ဘယ်လိုမြင်ပါလဲရှင
် Well have to say that you know the crisis the civil war and that in Myanmar is very long you know
မြန်မာနိုင်ငံမှာပြည်တွင်းစစ်ဆူဆူဝါဝါဖြစ်ခဲ့ပြီးတော့လူအများပြားထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ကံမကောင်းစွာပဲထိုင်းနိုင်ငံဘက်ကပြင်ဆင်မထားပါဘူး။ဒုက္ခသည်တွေဟာတရားဝင်မှုမရှိဘဲခေါ်လုံကြရပါတယ်။နိုင်ငံတကာနဲ့ပြည်တွင်းဥပဒေတွေနဲ့အညီသူတို့ကိုမထားနိုင်ပါဘူး။ဒါကြောင့်မလို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ NGO တွေနဲ့လှုပ်ဆောင်နေပေမဲ့ရေရှည်ဖြည့်ရှင်းချက်လိုအပ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ2400ကျော်ဝေးပြီးတော့မတည်ငြိမ်မှုတွေကြောင့်မွေးဆွေးဝါးမှောင်ခိုကူးမှုလူမှောင်ခိုကူးမှုစတဲ့ဒီတရားမဝင်လှုပ်ရှားမှုတွေရှိနေပြီးတော့ထိုင်းနဲ့ဒေသတွင်းကိုထိခိုက်စေပါတယ်မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုထောက်ခံအားပေးဖို့အတွက်စစ်ကောင်စီကိုအာဆီယံကနေပြီးတော့ဖိအားပေးရပါမယ်ထိုင်းနိုင်ငံဟာမြန်မာနိုင်ငံသား6တန်းကိုရေတိုအဖြစ်တရားဝင်နေထိုင်ခွင့်ပေးပြီးတော့အလုတ်ကင်တဲ့ပညာရေးကိုအကူအညီပေးရပါမယ်လက်ရှိမှာတော့ဒီကိစ္စနဲ့ပတ်သက်လို့အစိုးရမူဝါဒကမရှင်းလင်းသေးပါဘူး
So right what do you think
ဒါဆိုရင်ဘယ်အဆင့်ကိုချက်ချင်းလှုပ်ဆောင်တင်တယ်လို့မြင်ပါလဲ
You know, register the Myanmar people to live in Myanmar. Now, one of the problems that we are facing is the corruption. A lot of refugees...
ထိုင်းနိုင်ငံအနေနဲ့ပထမဆုံးလှုပ်တင်တာကမြန်မာလူမျိုးတွေကိုစီးရင်ကောက်ယူမှတ်ပုံတင်ဖို့ဖြစ်ပါတယ်။ကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေတဲကတစ်ခုကတော့အာဂတိလေစားမှုပါ။ဒုက္ခသည်အများပြားဟာအလုံးလုံးဖို့ရဲဒါမှမဟုတ်တခြားအာဏာပိုင်တွေထံကိုပတ်စံပေးရပါတယ်။တကယ်လို့ထိုင်းစုရကထိုင်းနိုင်ငံထဲမှာနေထိုင်တဲ့သူတွေကိုအတိမတ်ပြုမယ်ဆိုရင်သူတို့အတွက်ကျန်းမာရေးဆောက်ရှောက်မှုတောင်မကပညာရေးကိုပါအကူအညီပေးနိုင်ပြီးတော့တစ်ဖက်မှာတော့သူတို့ဘက်ကအခွန်ပေးဆောင်ဖို့တောင်းရှိပါတယ်။တချိန်တည်းမှာလည်းပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဂျပန်၊အမေရိကန်၊ဩစတြေးလျစတဲ့မိတ်ဆွေနိုင်ငံတွေနဲ့ဆက်သွယ်အကူအညီတောင်းဖို့လိုပါတယ်။
So a recent Lower House report
ထိုင်းအောက်လွတ်တော်မှာမကြသေးခင်ကတင်သွင်းတဲ့ရွှေပြောင်းအလုပ်သမားတွေရေးအစီရင်ခံစာမှာဆိုလို့ရှိရင်ဥပဒေဆိုင်ရာအာဏာချုပ်တွေရှိနေတယ်လူခွင့်ရေးချိုးဖောက်ခွင့်အခြေအနေတွေရှိနေတယ်လို့ထောက်ပြထားတာတွေရှိနေပါတယ်ဆိုတော့ Mr. Rome အနေနဲ့ကဘလို့အပြောင်းလဲတွေကိုအဆိုပြုထားပါတယ်လေ
So when we register them you know we can make sure that our law we protect them
သူတို့ကိုစီးရင်ပြုစုမှတ်ပုံတင်ထားမယ်ဆိုရင်ဥပဒေအရသူတို့ကိုအကာအကွယ်ပေးနိုင်မှာပါအခုကသူတို့ကိုအတိမတ်မပြုထားတော့လူခွင့်ချိုးဖောက်ခံမှုတွေဖြစ်လာနိုင်ပါတယ်အသေးချာမှတ်ပုံတင်စီးရင်ပြုစုထားမယ်ဆိုရင်တော့ဒီလိုချိုးဖောက်ခံရင်သူတို့ဘက်ကလည်းတိုင်ကြားနိုင်ပါတယ်တစ်ချိန်တည်းမှာလည်းပဲပြဿနာကိုတကယ်ဖြေရှင်းခြင်းနဲ့ဆိုရင်စပြီးတော့လုံဆောင်စရာတွေရှိပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်နှစ်တန်းကျော်ရှိတယ်လို့သိရပါတယ်ဒါကြောင့်မလို့နိုင်ငံတကာအတိုက်အဝန်းကစစ်ကောင်စီကိုဖိအားပေးပြီးတော့ဒါလိုမျိုးဘုံကျဲတိုက်ခိုက်မှုတွေရပ်တန့်သွားလို့ရှိရင်ဒုက္ခသည်သတန်းလောက်သူတို့ရဲ့နေရာရင်းကိုပြန်သွားဖို့ရှိပါတယ်။ဒါကြောင့်ထိုင်းနိုင်ငံဒီနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲရုံနဲ့မဟုတ်ဘဲနဲ့မြန်မာနိုင်ငံကအခြေအနေတွေကိုလည်းကင်တွယ်ဖြည့်ရှင်းဖို့လိုပါတယ်
။ Ministries have been criticized
for တဖက်မှာလည်းထိုင်းဆိုရဝန်ကြီးဌာနတွေချင်းချင်းမှပေါင်းစည်းလှုံ့ဆော်မှုဆိုတာမျိုးမရှိဘဲနဲ့တခြားစီလုံနေကြတယ်လို့လည်းဝေဖန်တာတွေရှိနေပါတယ်။အဲ့တော့ဝန်ကြီးဌာနတွေအချင်းချင်းပေါင်းဆက်ညှိနှိုင်းဖို့ပို့ပြီးတော့အားကောင်းလာအောင်ပေါ့နော်ဘလို့အစီအစဉ်တွေရှိနေပါတယ်ရှင
်။ Okay. As a chairperson of the committee on
the Myanmar Language Committee ဥက္ကဋ္ဌအနေနဲ့ကျွန်တော်တို့အကြံပြုချက်တွေဟာထိုင်းနိုင်ငံအကျိုးစီးပွားအတွက်တည်ကြစေမှာပါ။ကုလသမဂ္ဂလူခွင့်ကောင်စီမှာထိုင်းနိုင်ငံအနေနဲ့ကြီးမားတဲ့အခမ်းကဏ္ဍအနေပြီးတော့ပါဝင်ဆောင်ရွက်ဖို့ရည်မှန်းထားတယ်ဆိုတော့ထိုင်းနိုင်ငံဂုံတိတ်ခါကိုထိန်းထားနိုင်ဖို့ဒုက္ခသည်တွေကိုကောင်းမွန်စွာကင်တွယ်စီမံရပါမယ်။မြန်မာဒုက္ခသည်တွေဘေးကင်းစွာနေထိုင်နိုင်စေဖို့နိုင်ငံကြီးဝန်ကြီးဌာနနဲ့လက်တွဲဆောင်နေပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီဟာလက်နက်ဝယ်ယူနိုင်ဖို့ထိုင်းနိုင်ငံရဲ့ဗန်လုပ်ငန်းစနစ်ကိုအသုံးချနေပါတယ်။ဒါကိုအရေးယူဆောင်ဖို့နိုင်ငံကြီးဝန်ကြီးကိုကျွန်တော်တို့တွန်းအားပေးနေပါတယ်။
Access to healthcare education
ထိုင်းနိုင်ငံမှာဆိုလို့ရှိရင်ရွှေပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးဆောင်ရှားမှုနောက်တစ်ခါပညာရေးနဲ့အခြေခံဝန်ဆောင်မှုတွေရရှိဖို့အတွက်ကအခက်အခဲတွေဆက်ပြီးရှိနေပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကြိုးပမ်းအားထုတ်မှုတွေကိုရော Mr. Rome အနေနဲ့ဘယ်လိုအကဲဖြတ်တယ်လဲ။နောက်ပြီးတော့ဘာတွေလုပ်တင်လဲလို့မြင်လဲရှင်
။ Well now the policy about the education of Thailand is also clear.
ထိုင်းနိုင်ငံတွင်ပညာရေးနဲ့ပတ်သက်တဲ့မူဝါဒကရှင်းလင်းလင်းမရှိပါဘူး။ကလေးတွေမြန်မာဘာသာနဲ့တချင်းဆိုလို့နစ်ကလင်းထိန်ကျောင်းတွေပိတ်လိုက်ရတဲ့ဥပမာမျိုးတွေရှိပါတယ်။ပြဿနာကဒုက္ခသည်ကလေးတွေအတွက်ကထိုင်းနိုင်ငံမှာကျောင်းတက်ဖို့အလွန်ခက်ခဲပြီးတော့ကျောင်းတိုင်းမှာလည်းတူညီတဲ့မူဝါဒတွေမရှိပါဘူး။ နေဆက်ကကလေးတွေထိုင်းပညာရေးကိုမတတ်နိုင်လို့ထိုင်းအာဏာပတိဘက်ကသူတို့အတွက်တီးခြားမြန်မာစာအစီအစဉ်တစ်ခုဖန်တီးဖို့ကြိုးစားပေမဲ့ဒါကအဓိပ္ပာယ်မရှိဘူးထင်ပါတယ်။ထိုင်းစုအနေနဲ့ကမြန်မာစာအစီအစဉ်ကိုဘယ်လိုဖန်တီးနိုင်မလဲ။အရန်ရေးကြည့်တဲ့ယာရီတဲကတစ်ခုကတော့ဒီမူဝါဒကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ကလေးတွေကပြစ်ကင်းပါတယ်။ထိုင်းပညာရေးစနစ်ကိုသူတို့လက်လန်းမှီသင့်ပါတယ်။တကယ်တော့သူတို့အတွက်နေရာလွတ်တွေလည်းရှိပါတယ်။ကျွန်တော်လူဖွဲ့စည်းကတက်ကြီးတွေများပါတယ်မေဖွားနှုံနေပါပြီးတော့တက်မဲ့ကလေးတွေမရှိလို့ကြောင်းနေတော်ပိတ်ထားပါတယ်ကျွန်တော်သာဆိုရဆိုရင်တော့ထိုင်းနိုင်ငံနေနဲ့မြန်မာလူမျိုးတွေအတွက်ပညာရေးစနစ်ကိုဖွင့်ထားပါလိမ့်မယ်သူတို့အတွက်ပညာပိုရလေလေသူတို့အတွက်သာမကထိုင်းနိုင်ငံအတွက်ပါအကျိုးရှိလေလေဖြစ်ပါလိမ့်မယ
် So what do you think that there was a protest
အခုဆိုရင်ပေါ့နော်ထိုင်းနိုင်ငံမှာဟိုမြန်မာဒုက္ခသည်အရေးအတွက်ကအစမတန်များပြားလာနေတာ ਨੇ ပတ်သက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းကဆိုရင်မြန်မာတန်ယုံရှိမှာထိုင်းနိုင်ငံသားတချို့ပေါ့နော်ဆန္ဒပြကန့်ကွက်ခဲ့တာတွေရှိပါတယ်ဒီဆန္ဒပြပွဲမျိုးတွေဖြစ်လာဖို့ကဘေးအရာတွေကတွန်းအားပေးနေတယ်လို့မစ္စတာရုံမြင်လဲရှင
် Now we are in a bad economic situation many people lose job.
ထိုင်းနိုင်ငံဟာစီးပွားရေးအရရုန်းကန်လာရတာမျိုးအလုပ်ကံတွေဆုံးရှုံးနေပြီးတော့ဒီနေရာမှာမြန်မာဒုက္ခသည်6တန်းကျော်ရှိတာမျိုးတင်းမာမှုတွေကလည်းမြင့်တက်လာပါတယ်။အချင်းပြတ်ခြားစားမှုတွေတိုးစီပြီးတော့ဒုက္ခသည်တွေအနေနဲ့ဒီသူတို့ရှင်သန်နေထိုင်ခွင့်ရဖို့မဖြစ်မနေလက်ပေးရတဲ့အခြေအနေမှာဖြစ်နေပါတယ်။မြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကမကြာခဏလူသိရှင်ကြားဖော်ပြခံရပြီးတော့ထိုင်းနဲ့မြန်မာလူမျိုးတွေအကြားမှာဆက်ဆံရေးတွေဆိုးဝါးလာပါတယ်။ဒုက္ခသည်တွေကိုစီးရင်ပြုစုမှတ်ပုံတင်လိုက်မယ်ဆိုရင်အောက်တီလက်စားမှုယုံနေစီပြီးတော့ဥပဒေအရဒန်းတူညီများမှုလည်းရှိလာပါမယ်။ထိုင်းဥပဒေအရကဏ္ဍတော်များများမှာနိုင်ငံသားတွေကိုလှုပ်လှုပ်ကန်ကွင်းကန့်သက်ထားပါတယ်။ဒါကိုအသေးချာစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာလူသမားတွေဟာထိုင်းစီးပွားရေးကိုတည်တည်တသာကျိုးပြုနိုင်ပါလိမ့်မယ်။သူတို့ဟာထိုင်းနိုင်ငံအတွက်မရှိမဖြစ်လိုအပ်ပြီးတော့သူတို့ရဲ့အခြေအနေကိုသာကြည့်ရှုဆောင်မပေးမယ်ဆိုရင်ကျွန်တော်တို့အားလုံးအတွက်ကူညီဖြစ်မှာပါ။
အဲ့တော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒီထိုင်းမှာရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုဘယ်လိုသတင်းစကားပြောချင်လဲရှင
်
မြန်မာနိုင်ငံကလူတွေဟာသူ့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ဖို့မျှော်လင့်ပြီးတော့ဒီမှာငင်းငယ်ရေးနဲ့လုံခြုံမှုကိုရှာတယ်ဆိုတာနားလည်ပါတယ်မြန်မာနိုင်ငံမှာအချက်တဲကြောင့်သူတို့ထွက်ပြေးပြီးတော့တခြားနေရာတွေမှာအခွင့်အလမ်းတွေရှာကြရတာပါထိုင်းလွှတ်တော်အမတ်တဦးအနေနဲ့ဒီထိုင်းနိုင်ငံကိုလူခွင့်ရေးလက်ကင်ထားစီခြင်းပေမဲ့တမိုင်းကြောင်ပညာရေးနဲ့စီးပွားရေးအချက်လက်တွေကြောင်ခက်ခဲပါလိမ့်မယ်။အိန္ဒိယအနေနဲ့မြန်မာနဲ့ထိုင်းနိုင်ငံဟာလက်တွဲလှုပ်ဆောင်ရမယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံအခြေအနေတိုးတက်လာစေဖို့စစ်မှန်တဲ့အပြောင်းလဲလိုပါတယ်။မြန်မာပြည်သူတွေဟာငြိမ်းချမ်းရေးနဲ့ဒီမိုကရေစီလိုချင်တယ်ဆိုတာသိပါတယ်။အတူတူအောင်မြင်နိုင်မယ်လို့မျှော်လင့်ပါတယ်။
ထိုင်းအောက်လွှတ်တော်မရန်စီမန်ရ ோம் ကိုထိုင်းအောက်လွှတ်တော်ယုံကမှမိုင်းအင်ဂျင်နိုင်ကတည်တံတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုများမြန်မာပြည်ပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
View American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်း Season ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည 10:00 ကနေ 11:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။ VOA American အတန်းကနေ2024ခုနှစ် September 29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည10နာရီထိလိုင်းလိုမီတာ32 51နဲ့လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါဗျ။အခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများနဲ့မြန်မာပြည်မှပေးစာကဏ္ဍပါဝင်ထူးခြားစံပြသတင်းများအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာပါ။အမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျတို့ပါဝင်တဲ့ Quad အဖွဲ့ရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဂျက်လျင်စီအပါအဝင်လက်နက်တွေမတင်ပို့ချဖို့ကမ္ဘာနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂမှာတာမတ်ကြီးဦးကျော်မိုးထွန်းဆက်လက်နေရာရရှိရေးအတွက်အမေရိကန်နဲ့ကနေဒါရောက်မြန်မာတွေကုလသမဂ္ဂဌာနချုပ်ယုံရှိမာဒီထောက်ခံဆန္ဒပြခဲ့ကြပါတယ်ဒီကြောင်းတွေကိုတော့ဆောင်းပါရှင်ပြည်သွင်းနိုင်ငံကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီကုလသမဂ္ဂမှာတာအမကြီးဦးကျော်မိုးထွန်းဆက်လက်နေရာရရှိရေးအမေရိကန်နဲ့ကနေဒါရောက်မြန်မာများကုလသမဂ္ဂဌာနချုပ်ရှေ့မှာထောက်ခံဆန္ဒပြတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာစစ်ကောင်စီကိုဂျက်လီရင်လောင်စာစီတွေအပါအဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘူးကမ္ဘာနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဒလာဝဲပြည်နယ်တမရဂျိုးဘိုင်ဒန်နေထိုင်ရာဝဲလ်မင်တန်မြို့မှာစက်တင်ဘာလ21ရက်နေ့ကပြုလုပ်ခဲ့တဲ့ Quad အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးအပြီးပူးတွဲကြေညာချက်မှာထည့်သွင်းဖော်ပြခဲ့တာဖြစ်ပါတယ်။စစ်ကောင်စီကိုလေရင်စီရောင်းချနေတာတွေတားမြစ်နိုင်ရေးဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နေပြည်တော်အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး၉ခုမှာဒေသခံပြည်သူတွေရေကြီးတဲ့တံပြင်းထန်စွာခံစားနေရချိန်မျိုးမှာလာရှူတီဘောလိုမြို့ကြီးတွေအပါအဝင်အညာတခွင်ကကြေးရွာတွေကိုစစ်ကောင်စီလက်တပ်ကဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေလို့ပါပဲ Quad အဖွဲ့ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အိန္ဒိယဝန်ကြီးချုပ်မိုဒီဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိဒါဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစ်တက်ရောက်ခဲ့ကြပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်ကလည်းစစ်ကောင်စီအတွက်လက်နက်နဲ့လောင်စာစီတင်ပို့ပေးနေတာတွေရပ်ဆိုင်းသွားတာမြင်ကျင်တယ်လို့စက်တင်ဘာလ19ရက်နေ့ကပြုလုပ်တဲ့မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘော်ဂါတက်ကလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အရက်သား9350ဦးတပ်ဖြတ်ခံခဲ့ရတဲ့အကြောင်းအဲ့ဒီအထဲမှာ2421ဦးဟာ2023 AB ကနေ2024ဇွန်လအတွင်းတပ်ဖြတ်ခံခဲ့ကြရခြင်းဖြစ်ပြီးရာပေါင်းများစွာဟာလေကြောင်းတိုက်ခိုက်မှုနဲ့အမြောက်များနဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ကြရခြင်းဖြစ်ကြောင်းအရင်နှစ်အစည်းအဝေးခန်းစာတင်တဲ့ကာလတည်းတေဆုံးသူ50ရာခိုင်နှုန်းပိုများလာတယ်လို့သူ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားတဲ့အကြောင်း ARD သတင်းဌာနရဲ့မြန်မာစစ်တပ်ကအရက်သားများကိုဖမ်းဆီးတပ်ဖြတ်မှုအရှိန်မြင့်ဟုကုလအစည်းအဝေးခန်းစာဆိုးဆိုတဲ့သတင်းမှာဖော်ပြထားပါတယ်။တေဆုံးခဲ့သူအများစုဟာမြန်မာစစ်ကောင်စီလေတပ်ရဲ့ဘုံကျဲတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဖြစ်တယ်ဆိုတာကိုကုလသမဂ္ဂအစည်းအဝေးခန်းစာကမိမောင်းထိုးပြထားပါတယ်။ဒါကြောင့်လဲမြန်မာစစ်ကောင်စီကိုဂျက်လီရင်စီတွေလက်နက်တွေမတင်ပို့မယောင်းချဖို့အမေရိကန်အိန္ဒိယဂျပန်ဩစတြေးလျတို့ပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေနဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်တို့ကပြောကြားခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းပြီးခဲ့တဲ့ဩဂုတ်လ21ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ငြိမ်းချမ်းရေးတည်ဆောက်ရေးနှင့်ရေရှည်တည်တံ့သောငြိမ်းချမ်းရေးအစီအစဉ်သစ်အောက်မှကမ္ဘာလုံးဆိုင်ရာအဆင့်ဒေသတွင်းအဆင့်နှင့်နိုင်ငံအဆင့်တို့၌ပြည်ပခတ်ကြိုတင်ကာကွယ်ရေးခေါင်းစဉ်နဲ့ပြုလုပ်တဲ့တကားဖွင့်အစည်းအဝေးမိန့်ခွန်းမှာစစ်တပ်၏ရက်စက်ကြမ်းကြုတ်မှုများကြောင့်နေရဆွန့်ခွာရသူနှင့်ဒုက္ခသည်များအရေအတွက်မှာ 3.2 တန်းအထိမြင့်တက်လာခဲ့ပြီး 18.6 တန်းမှာလူသားချင်းစာနာထောက်ထားမှုအကူအညီများကိုအထူးလိုအပ်လျက်ရှိကြောင်းကလေးငယ်များနှင့်လူငယ်အများပြားမှလည်းပညာသင်ကြားခွင့်နှင့်ကျန်းမာရေးစောင့်ရှောက်မှုတို့ကိုဆုံးချုပ်နေကြရပြီးအမျိုးသမီးများမိန်းကလေးငယ်များနှင့်ရိုဟင်ဂျာများအပါအဝင်ထိခိုက်လွယ်သောအုပ်စုများမှာစစ်တပ်ကကျူးလွန်သည့်အမျိုးမျိုးသောအကြမ်းဖက်မှုများကိုရင်ဆိုင်နေကြရကြောင်းစစ်တပ်သည်လူသားချင်းစာနာထောက်ထားမှုလုပ်ငန်းများကိုနိုင်ငံရေးအရလက်နက်တပ်ဖွဲ့အသုံးချလျက်ရှိသဖြင့်ရင်းလုပ်ငန်းများလှုပ်ဆောင်ရာတွင်လည်းစိန်ခေါ်မှုများဆက်လက်ဖြစ်ပေါ်နေပြီးလိုအပ်သည့်ဝန်ဆောင်မှုများကိုထိရောက်စွာဖော်ဆောင်ပေးရန်ခက်ခဲလျက်ရှိကြောင်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။တာမတ်ကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီရဲ့ ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေအရသားပြည်သူတွေနဲ့စစ်ဘေးရှောင်စခန်းတွေကိုဘုံကျဲတိုက်ခိုက်မှုတွေနဲ့စစ်ကောင်စီရဲ့စစ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေအကြောင်းကိုကုလသမဂ္ဂဆင်မြင့်ထက်ကတဆင့်ကမ္ဘာခေါင်းဆောင်တွေနဲ့တကွာတကမ္ဘာလုံးကကြားသိအောင်အချိန်နဲ့တပြေးညီကြိုးပမ်းဆောင်ရွက်နေတာကိုမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒါကြောင့်လဲကုလသမဂ္ဂမှာမြ မဂဌာနချုပ်ရုံးရှိမှာလူထုထောက်ခံရှိတဲ့ပွဲတစ်ခုစက်တင်ဘာလ21ရက်နေ့ကပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီထောက်ခံရှိတဲ့ပွဲကိုအမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှနေထိုင်ကြတဲ့မြန်မာတွေနဲ့ကနေဒါရောက်မြန်မာတွေတက်ရောက်ခဲ့ကြပါတယ်။တက်ရောက်ခဲ့သူအားလုံးကတာမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှနေရာဆက်လက်ရရှိရအရေးကြီးကြောင်းနဲ့ထောက်ခံကြောင်းစံတာထုတ်ဖော်ခဲ့ကြတာတွေ့ရပါတယ်။အဆိုပါထောက်ခံစံတာပြပွဲကိုတက်ရောက်ခဲ့ပြီး WAC လို့ခေါ်တဲ့ Women Advocacy Coalition အဖွဲ့ကူစားစကားပြောခွင့်ရခဲ့တဲ့ဒေါခင်လေးကအခုလိုပြောပြပါတယ်။
မြန်မာပြည်တွင်းကအခြေအနေတွေစစ်ကောင်စီစစ်တပ်ရဲ့လူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကဘာကသိရှိအောင်ကုလသမဂ္ဂအစင်းမြင့်ကတဆင့်တင်ပြနိုင်မှုအတွက်တမ္မတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှဆက်ပြီးနေရာရရေးဟာအလွန်အရေးကြီးတယ်လို့ယူဆပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှရောက်ရှိနေကြတဲ့အမေရိကန်ရောက်မြန်မာတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်ခွင့်ကိုအသုံးချပြီးသက်ဆိုင်ရာပြည်내အလိုက်လွှတ်တော်အမတ်တွေကိုစာရေးဆက်သွယ်တာမျိုးလူကိုယ်တိုင်တောက်ရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပိုသိအောင်မြမရေးပိုအားဆိုင်အောင် American Congress ကဘာမာအက်ပြဋ္ဌာန်းထားပေမဲ့လို့ထိရောက်တဲ့အကူအညီမရဖြစ်နေတာတွေကိုတင်ပြပြောဆိုနိုင်ရင်တော်လှန်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်ကြောင်းထောက်ခံဆန္ဒပြပွဲတက်ရောက်လာသူတွေကိုအကြံပြုတိုက်တွန်းခဲ့ပါတယ်
နိုင်ငံရေးသုတေသီတူကလည်းအမေရိကန်အနေနဲ့စစ်ကောင်စီကိုလေရင်စီမရောချရေးလက်နက်တင်ပို့မှုတားမြစ်ရေးစိတ်ဝင်စားလာတာဟာကောင်းတဲ့လက္ခဏာပါပဲအမေရိကန်အနေနဲ့စစ်ကောင်စီကိုအပြစ်ပေးအရေးယူတဲ့အထိလှုံ့ဆော်လာအောင်တော့ဆက်လက်ကြိုးစားကြရအောင်ပါအဲ့ဒီလိုကြိုးစားတဲ့အခါအမေရိကန်အစိုးရနဲ့အမေရိကန်နိုင်ငံသားရေးဌာနကိုလွှတ်တော်အမတ်တွေကတဆင့်ဖိအားပေးဆောင်ရွက်ရေးဟာလည်းထိရောက်တဲ့နိလန်တစ်ခုဖြစ်တယ်လို့ဆိုပါတယ်တာမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှဆက်လက်နေရာရရှိရေးကတော့လာမယ့်နိုဝင်ဘာလကဒီဇင်ဘာလစမ်းမှာ Credential Committee ကကုလသမဂ္ဂအထွေထွေညီလာခံကိုအစီရင်ခံတင်ပြချိန်မှသာတရားဝင်တည်ကြရမှာဖြစ်ပါတယ်ခမ
ကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းမွားရှင်ပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့မြင်ကွင်းကြံမတ်စုများအစီအစဉ်ကိုနားဆင်ရမှာပါစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းမှာပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသတင်းနာပြူပြီးတော့စစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးတော့ဖော်ပြပေးနေပြီးတော့ဒီတစ်ပတ်မှာတော့အပိုင်း၄အနေနဲ့အခြေခံပညာရေးနဲ့ပညာရေးစနစ်အပေါ်ယုံကြည်မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်း၄အနေနဲ့အခြေခံပညာရေးနဲ့ပညာရေးစနစ်အပေါ်ယုံကြည်မှုအကြောင်းကိုတင်ပြပါမယ်စစ်တမ်းကောက်ယူတဲ့လူတထောင်မှာစစ်ကောင်စီလက်အောက်ခံအခြေခံပညာကျောင်းတွေကိုတက်ရောက်နေသူတွေရှိတယ်လို့ဖြေဆိုသူကအများဆုံးဖြစ်ပါတယ်စစ်ကောင်စီဖွင့်ထားတဲ့အခြေခံပညာကျောင်းတွေကိုတက်နေသူတွေရှိတယ်လို့86ရာခိုင်နှုန်းကဖြေဆိုတာပါဒုတိယအများဆုံးကပုဂ္ဂလိကကျောင်းတွေဖြစ်ပြီး60ရာခိုင်နှုန်းကအဲ့ဒီလိုဖြေဆိုပါတယ်38ရာခိုင်နှုန်းကတော့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေလို့ဖြေပါတယ်က ကိုထုကိုထအခြေခံပညာကျောင်းတွေမှာတက်ကြတယ်လို့ဖြေဆိုသူက20ရာခိုင်နှုန်းမှာမြို့သားညီညွတ်ရေးအစိုးရ NUG ကဖွင့်တဲ့အခြေခံပညာကျောင်းတွေမှာတက်နေသူရှိတယ်လို့ဖြေဆိုသူကလည်း19ရာခိုင်နှုန်းကျော်ဖြစ်ပါတယ်ဒါအပြင်ပြည်ရင်းပြည်ပလူမှုရေးအဖွဲ့အစည်းတွေကဖွင့်တဲ့အခြေခံပညာကျောင်းတွေမှာတက်နေရသူတွေလည်းရှိပါတယ်စစ်ကောင်စီကျောင်းတွေကိုတက်ရောက်သူများပေမဲ့စစ်တမ်းဖြေဆိုသူအများစုကတော့အဲ့ဒီကျောင်းတွေရဲ့ပညာရေးစနစ်ကိုမယုံကြည်ကြပါဘူးဖြေဆိုသူ20ရာခိုင်နှုန်းကပဲစစ်ကောင်စီရဲ့ပညာရေးစနစ်ကိုယုံကြည်တယ်လို့ဖြေကြပါတယ်ပုဂ္ဂလိကကျောင်းတွေရဲ့ပညာရေးစနစ်ကိုယုံကြည်သူကစစ်တမ်းဖြေဆိုသူရဲ့ထက်ဝက်နည်းပါးရှိပါတယ်30ရာခိုင်နှုန်းကတော့ဖုံးတော်ကြီးတင်ပညာရေးကျောင်းနဲ့ပညာရေးစနစ်ကိုယုံကြည်ကြောင်းဖြေပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကျောင်းတွေရဲ့ပညာရေးစနစ်ကိုယုံကြည်ကြောင်းဖြေဆိုသူကတော့25ရာခိုင်နှုန်းနီးပါးရှိပါတယ်ကိုထုကိုထကျောင်းတွေကိုယုံကြည်တယ်လို့ဖြေဆိုသူကလည်း19ရာခိုင်နှုန်းကျော်ပါပြည်ရင်းပြည်ပလူမှုအဖွဲ့အစည်းကျောင်းတွေကိုယုံကြည်တယ်လို့ဖြေဆိုသူက16ရာခိုင်နှုန်းကျော်ရှိပါတယ
်။ ISV မြန်မာရဲ့မြင်ကွင်းကျဲမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်။မကြာခင်မှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဆိုရတဲ့သောရရှင်က VOA ကနေအမြဲတမ်းသတင်းမှန်အစီအစဉ်ကောင်းလေးတွေအခုလိုပဲအမြဲတမ်းတင်ဆက်နိုင်ပြီးတော့ VOA ဝိုင်းတော်သားတွေလည်းတက်ရှိချမ်းသာစိတ်ချမ်းသာလိုရာဆန္ဒပြည့်ဝနိုင်ကြပါစေတဲ့ဘယ်ကနေစာရေးလာတဲ့သောရရှင်လဲမသိပါဘူးကျွန်မတို့ကိုဆူတောင်းပေးလာတာပါဟုတ်ကဲ့ပါရှင်ကိုတန့်စင်ပါဝင် VOA သောရရှင်နေနဲ့တကွာမြမပြည်သားတွေကိုစိတ်ဒုက္ခအဖုံဖုံကနေအမြန်ဆုံးကင်းဝေးပါစေလို့ဆူတောင်းပါတယ်နော်စီဗီနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေထဲမှာရှင်တော့ရခိုင်ကသောရရှင်တယောက်ရန်ကုန်တက်ပြီးတော့ဒုက္ခများနေပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာ VOA ကို YouTube ကနေအမြဲမပြတ်ကြည့်ဖြစ်ပါတယ်ကျွန်တော်ကရခိုင်ကနေရန်ကုန်တိုင်းကိုစစ်ဘေးရှောင်းနေကြရပါတယ်ဒီမှာနေတာ9လရှိပါပြီကိုယ့်ဘက်ကထည့်အရန်ခက်ခဲပါတယ်အိမ်ငှားနေတယ်ဘေးအိမ်ကလူတွေကအရန်ဆိုးပါတယ်အိမ်နီးချင်းတွေကလည်းသူတို့ဆိုးတာကိုသိကြပေမဲ့မသိအောင်စောင်းနေကြပါတယ်နေတိုင်းစိတ်ဒုက္ခရောက်ရတယ်။စီးပွားရေးအခြေအနေကလည်းမကောင်းဘူး။ကျွန်တော်တို့မိသားစုမငတ်ယုံတမဲစားနေကြရပါတယ်
။ဒါတော့ရခိုင်ကနေရန်ကုန်ကိုရောက်လာပြီးတော့ရန်ကုန်မှာလည်းဒုက္ခတွေပင်လယ်ဝင်နေပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်။ဒါပေမဲ့သူ့လိုမျိုးဒီရန်ကုန်ကိုတော့မှမရောက်တဲ့သောရရှင်တွေကတော့အများစုရခိုင်ပြည်နယ်ထဲမှာပဲပြိမိနေပြီးတော့အခြေခံစားတောက်ကုန်ကအစားလိုအပ်ခက်ခဲနေတာဖြစ်ပါတယ်ရှင်။ဒီရခိုင်ကပဲသောရရှင်နောက်ထပ်တယောက်ရန်ကုန်ရောက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဒီသောရရှင်ကတော့ရခိုင်ပြည်နယ်မှာခက်ခဲလုံးအကြီးလို့အခုရန်ကုန်မှာလာပြီးတော့ခိုလုံနေတဲ့သူတွေကိုနှိမ်မထုတ်ပါနဲ့ဗျာဆိုပြီးတော့တောင်းပန်လာပါတယ်
။စစ်ဘေးရှောင်ဖို့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့ပေါ်ကနေရန်ကုန်ရောက်နေပါတယ်။ဘူးသီးတောင်မြို့နယ်ကိုအေအေကတိမ့်ပြီးဆေးဝါးအစားအသောက်နေရာထိုင်ရအတော်လေးအခက်အခဲနဲ့ကြုံရလို့ပုံစံလေးလို့ခေါ်တဲ့ယာယီခီးသွားလာခွင့်လက်မှတ်နဲ့ရန်ကုန်ကိုဒီကာလအတွင်းမှာဘူးသီးတောင်မြို့နယ်ကစစ်ဘေးရှောင်တွေအများကြီးရောက်လာခဲ့ပါတယ်။ပြီးတော့ဘူးသီးတောင်မြို့နယ်ကမွတ်စလင်တွေစစ်တွေမြို့မှာအများကြီးရောက်နေပါတယ်။မှတ်ပုံတင်မရှိလို့စစ်တွေမှာပဲနေနေရပါတယ်။ Gulo Yango Yawni de Bonzan Lirine, Sibin Shang Rigu, Pitanzu Dambram Yamaning and Oma, Kolon Gwen, Selen Ni Gwen Pubayan, a new inyo at the Naka Abare, the Cha Bayu Ejema Machibe, a Gunyi Dunkayan at the Adoba, Sibin Shang Duye Goza and Ine, a two Lizazwa P at the Naka Abare.
Taro Yakangan is Sibin Shang Lai, Doka de Ridre Kerigu, Hila Rapsiparishi. ရောဖီယိုကိုစာရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့စာတွေကိုအမြဲတမ်းလက်ခံရရှိပါရဲ့နော်အဲ့ဒီထဲမှာဟိုးရင်တော့ဆာရေးနေကြပါအခုတော့စာရေးကျဲသွားတဲ့အန်ကေဒီတစ်ခုမျိုးတစ်ကအူလာထွန်တယောက်စာရေးလာပါတယ်ကျန်ကျန်မာမာရှိရဲ့ဆိုလို့ဝမ်းသာရပါတယ်နော် ကျွန်တော်လဲစာမေးပြီးတော့ကျွန်တော်စာတွေလဲမကြားတာကြာပြီပေါ့အသက်ကလည်းကြီးရှစ်ဆယ်လေးနှစ်ဆိုတော့အားလဲရော့လာတာပေါ့လေဒီနေ့ခွဲလောက်ကဒေါ်ဆန်းဆန်းစီမှာတွားထုတ်ခဲ့ရပါတယ်သူလဲကထောင်ကကိုးဆယ်ရွေးကောက်ပွဲအမှတ်ဖြစ်တော့ဗာခင်သွားကြတာဖြစ်ပြီး ခုမကြီးက96နှစ်ကျွန်တော်က87နှစ်ကျွန်တော်တဲ့ဆယ်နှစ်လောက်ကြီးပါတယ်ကျမ်းမာလိုက်တာအထူးပါပဲတတိလဲသိကောင်းတာကျွန်တော်နောက်ကောင်းအောင်ပြောနိုင်ပါတယ်ဦးအောင်သူဦးသိန်းဦးတို့ရဲ့ NCUB အချိန်တုန်းကအကြောင်းတွေရောမနစ်တနေ့ကဦးအောင်သူပြောတဲ့အကြောင်းတွေကိုပါတတိတရသုံးသက်ဝေဖန်ဆန့်စစ်နိုင်နေပြဒါကစကားစပ်ပါခုပြောချင်တာကတရုတ်ရဲ့ဆွတ်ဖက်မှုချင်းချောက်မှုတောင်း DNA နဲ့အင်ဝါခေကတရုတ်စစ်သူကြီးဂါမနီကိုကောင်းဖြတ်နိုင်ယူခဲ့တဲ့တလိုင်းသေးကောင်တမိန်ဗျာဖြစ်တွေကိုပြန်တွေ့ပြီလို့ပါတရုတ်ကိုကျွန်တော်တို့နိုင်ငံကူးတာတမိုင်းမှာရှိခဲ့ပါတယ်အဲဒါပေမဲ့ဗရမ်ပရာတရုတ်တန်စနစ်ယောက်ကိုတတ်ခဲ့တဲ့သူ့ကိုသူစုကြည်ပန်းဆိုပြီးအမျက်မှန်ကြီးတောက်စားပြောပါမဲ့တဲ့နရတိဟပတိမင်းလက်ထက်မှာပန်တကူမဟာထေးဆုံးမတဲ့ဂျာကဗရမ်ပရာတွေလို့ တရုတ်သံတွေကိုတက်လိုက်တော့တရုတ်ကဝင်တိုက်တော့ခံရပြီပကံလဲပြက်ခဲ့ရတယ်လို့မင်းလဲတရုတ်ပြည်မင်းလို့ရာဇဝင်တွင်ခဲ့တာအထင်ရှားပါတမိုင်းမှာတရုတ်ကိုတိုက်ခဲ့တာတလိုင်းတရေကောင်တမိန်ဗျံနဲ့ဗိုလ်မှူးချုပ်ကျော်စောတို့ကအထင်ရှားပါပြည်သူကိုစတင်နှိပ်စက်လို့နှစ်ပေါင်းများစွာမှာအခုလိုပြောင်ပြောက်စွာခုခံတိုက်ခိုက်နိုင်လာတော့စစ်ရှုံးကောင်းဆောင်ကတရုတ်ကိုခြေသလုံးဖက်တောင်းခံပြီးဒိုင် ဒီလိုလာတော့တာလွန်ခဲ့တဲ့3ဘတ်တလလောက်တော့ရေးလာတဲ့စာဖြစ်ပါတယ်သူကတရုတ်ရဲ့ဆွဲဖက်မှုတွေချိန်ချောင်းမှုတွေတွေးရလို့သူစဉ်းစားမိတာလေးတွေကိုပြန်ပေါင်းပြီးတွေးကြည့်ပြီးရေးမိပါတယ်ဆိုပြီးစာရေးလာတာဖြစ်ပါတယ်အခုနောက်ဆုံးမှာ MNDAကဒီတရုတ်ရဲ့PR နဲ့ရင်ဆိုင်နေရပါတယ်ဆိုပြီးတော့သုံးသက်သူတွေပြောနေကြတဲ့သတင်းမတိုင်ခင်သူရေးလာတဲ့စာပါအခုလိုမျိုးနိုင်ငံရေးရတဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့ထင်မြင်ယူဆချက်နဲ့သုံးသက်ချက်တွေရေးချင်နေဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရေးနိုင်ပါတယ်ရှင်
တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြန်မာနိုင်ငံကပြည်သူလူထုအထွေထွေကြက်တဲမှုနဲ့ငတ်ပြတ်နေချိန်မှာနိုင်ငံအာဏာရှင်တွေပြည်သူတွေခံစားနေရတာသိစေခြင်းလို့ပါဆိုပြီးတော့ဒီတော်ရရှင်ရင်ဖွင့်လာပါတယ်။ VOA စစ်အာဏာရှင်တွေငွေရစာတွေကတော့စီးစိမ်ဥစ္စာပစ္စည်းတွေနိုင်ငံခြားကလာတဲ့အရက်ဒပ်လင်းကိုတိမ့်ထောင်ကျော်တိမ့်ရာချီတန်တဲ့အရက်တွေနဲ့20လနေမ ဖြစ်နေကြပါပြီ။နေမကောင်းမချမ်းပါလို့အပြင်ဆေးကန်းသွားမပြနိုင်လို့အစိုးရဆေးရုံကြီးသွားပြပါတယ်။မိကပြက်နေတယ်။ဆေးရင်သွင်းသွေးပောင်ချိန်တိုင်းအောက်ဆီဂျင်တိုင်းဆီးချိုစစ်တာနဲ့ကြက်တထောင်ပေးရပါတယ်။သွေးစစ်ထားတာမှာသွေးစစ်တဲ့ရောဂါပေါ်မူတည်ပြီးဝေး 9,000 ကျော်ကနေ 2,000-3,000 ကျော်ပေးရပါတယ်။ဆရာဝန်ကဝင်ပြီးယောဂစစ်ဆေးတယ်။မီးမောင်နေလို့အပြင်လင်းအောင်လေးနဲ့ဆရာဝန်တွေကဖုံးမီးလေးတွေနဲ့ယောဂစစ်ဆေးတယ်။စစ်ဆေးပြီးတာနဲ့ဆေးဝါးသွားထုတ်တော့ဆေးရုံမှာဆေးမရှိလို့အပြင်မှာသူတို့ဝယ်ခိုင်းတဲ့ဆေးဆိုင်မှာဆေးဝယ်ရတယ်။ကဲဗမာလဲပြည်သူအတွက်ဆိုတဲ့ဆရာသာရှင်တွေသိဖို့ပါ။
အကောင်းမဖော်ပြဖို့မြစ်တာရက်ခန့်အပ်ပါလေတဲ့နေ့စဉ်ပြည်သူတွေကြုံနေရတဲ့စာဝင်တွေကျမ်းမာရေးအထွေထွေဒုက္ခတွေနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ရှိလာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့အချိန်တစ်လောက်ပဲရှိလို့ဒီတော့ဒီမှာရက်ချင်ပါရင်နော်အားလုံးပုံမကောင်းမှုဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းနေပါတယ်ရှင် ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအထွေးချုပ်နေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambisnews@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကိုတွားပြီးတော့ message တွေလာပြီးတော့ရေးနိုင်သလို ဗီဒီယိုမြန်မာပိုင်း Facebook Messengerကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ် VOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်
မြန်မာပြည်မှာဗီဇာကဏ္ဍကိုမအေးသနာကြော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတစ်ခါတော့ကမ္ဘာလွှာထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံမှာကိုဘာသာကိုတတ်တည်နိုင်တဲ့ဆက်ကိုပထမဦးဆုံးအကြိမ်ဒုတိယကသုံးခဲ့ပြီးတဲ့နောက်ဒီဆက်နဲ့ပတ်သက်တဲ့လူတွေကိုလိုက်ခန်းတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်ဂျာမနီနိုင်ငံနဲ
ရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးနေတယ်လို့ရှော့ဖက်ဆန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပြီးဖမ်းဆီးခံထားရသူတွေရဲ့အသေးစိတ်ကိုရောတက်တည်သွားသူရဲ့အသေးစိတ်ကိုရောရဲကဘာမှမပြောပါဘူး။တိတ်ဆုံးသွားတဲ့သူဟာကိုခံအားစနစ်ပျက်စီးတာကိုခံစားနေရတဲ့အသက်64နှစ်အရွယ်အမေရိကန်မျိုးသမီးဖြစ်တယ်လို့ဒီဆက်ကိုထုတ်လုပ်တဲ့နောက်ဆုံးနီလန်လို့အဓိပ္ပာယ်ရတဲ့ The Last Resort အဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့ Florian Willard နဲ့အတူ Swiss လူမျိုးနှစ်ယောက်နဲ့ Dutch သတင်းတောက်တူထိန်းသိမ်းခံရတဲ့အကြောင်းလဲ The Last Resort အဖွဲ့ပြောခွင့်ရကပြောပါတယ်။သူတို့အဖွဲ့ရဲ့ဥပဒေအကြံပေးကဒီဆက်ကိုသုံးနိုင်တယ်လို့အကြံပြုထားတာကြောင့်လုတ်ဖြစ်သွားတာလို့လည်းဒီအဖွဲ့ကထုတ်ပြန်ပါတယ်။ဒီဆက်ဟာကုန်ပစ္စည်းတစ်ခုရဲ့ဘေးကင်းရေးစံနှုန်းသတ်မှတ်ချက်တွေမပြည့်မီပဲဆက်ထဲမှာနိုက်ထရိုဂျင်ဓာတ်ငွေကိုအသုံးပြုတာဟာဥပဒေနဲ့မညီဘူးဆိုပြီးဆွစ်ဇာလန်ကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်။ဆွစ်ဇာလန်နိုင်ငံဟာဥပဒေအရဆေးပညာအကူအညီနဲ့ကိုယ်ပါတာကိုတတ်သိတာကိုတရားဝင်တယ်လို့ပြဋ္ဌာန်းထားတာကြောင့်ဒါကိုထောက်ခံတဲ့သူတွေကိုဆွဲဆောင်နေတာပါ။အခုခေါင်းတလားပုံစံဆက်ကြောင်းသတင်းမီဒီယာတွေရဲ့အာရုံစိုက်တာကိုခံနေရတယ်လို့ကိုယ့်ဟာသာကိုတတ်သေးတာတာဝန်ရှိသူတွေအနေနဲ့ခွင့်ပြုမလားဆိုတာလဲဆွေးနွေးစရာတွေဖြစ်ပေါ်စေပါရဲ့ရှင
်ဂျပန်နိုင်ငံမှာယထာလန်ပြုပြင်ထိန်းသိမ်းရမှာလူထိခိုက်မှုနည်းစေဖို့အတွက်လူသူဆဲရုပ်ကြီးတစ်ခုကိုဖန်တီးလိုက်ပါတယ်လ
ူနဲ့ဆက်ရုပ်အတူလက်တွဲလှုပ်ဆောင်နိုင်တဲ့ဆဲလို့အဓိပ္ပာယ်ရတဲ့ Mind Machine Synergy Effector Company ကတီထွင်ထုတ်လုပ်တာဖြစ်ပြီး West Japan ရထားလမ်းကုမ္ပဏီနဲ့ Nippon Signal Company တို့က2024ခုနှစ်ဇူလိုင်လကတည်းကအသုံးပြုနေတာပါ ရထားလမ်းအထက်ကဝါယာကြိုးတွေကိုပြုပြင်ထိမ့်သိမ်းဖို့ဖြစ်ပြီးဒက်လိုက်တာနဲ့အမြင့်ကနေပြုတ်ကြတာမျိုးရောပါစေတာပါဒီဆက်ရုပ်ကိုအသုံးပြုတဲ့သူဟာပုံရိပ်ရောင်မျက်မှန် VR headset နဲ့အဝေးကနေထိမ့်ချုပ်နိုင်တာပါ Jinki Type 0 Version 2.0 လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုအသုံးပြုသူအနေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထက်အများကြီးလုံနိုင်တဲ့အတွေ့အကြုံမျိုးခံစားရမှာပါလို့ဒီဆက်ရုပ်ကိုပူးရဲဖန်ပြီးခဲ့သူတဦးဖြစ်တဲ့ဒေါက်တာခန္ဓာကိုယ်ကပြောပါတယ်ဒီဆက်ရုပ်ကိုမြို့ပြတိဆောက်ရေးနဲ့လန်ဒတာတိဆောက်ရေးတွေမှာသုံးနိုင်ဖို့သူကမျှော်လင့်ပါတယ်ဒီဆက်ရုပ်ဟာ88ပေါင်အလေးကိုလက်နှစ်ဖက်နဲ့အမြင့်32ပေကျော်အထိမားနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာပဲNintendo ဂိမ်းထုတ်လုပ်တဲ့ကုမ္ပဏီကြီးကသူထုတ်လုပ်တဲ့ဂိမ်းတွေကိုပြသထားတဲ့ပြတိုက်တစ်ခုလာမယ့်သတင်းပတ်မှာဖွင့်လှစ်ဖို့ရှိပါတယ်။နာမည်ကြီးဂိမ်းတွေဖြစ်တဲ့ Super Mario နဲ့ The Legend of Zelda ဂိမ်းတွေရဲ့သမိုင်းကိုလေ့လာနိုင်မှာဖြစ်သလို Game Boy နဲ့ Switch လိုဂိမ်းဆက်တွေကိုလည်းလေ့လာနိုင်မှာပါ။ကျိုတိုမြို့မှာရှိတဲ့ Nintendo ကုမ္ပဏီဌာနချုပ်ရှိတဲ့ UG ရပ်ကွက်မှာတည်ဆောက်ထားတဲ့ဒီပြတိုက်မှာ1889ခုနှစ်ကလုပ်ထားတဲ့Nintendo ကုမ္ပဏီရဲ့သမိုင်းအစဖြစ်တဲ့ဂျပန်ဖဲချက်ထုတ်လုပ်ရာကုမ္ပဏီကနေကမ္ဘာဂိမ်းထုတ်လုပ်တဲ့ကုမ္ပဏီကြီးအစစ်စစ်ပြောင်းလဲလာပုံကိုပြသထားမှာပါ။အော်တိုမာလ၂ရက်နေမှာဖွင့်ပြသမယ်ဒီပြတိုက်ကိုလာကြည့်ကြမဲ့သူတွေများလွန်လာကြောင်းနောက်နှစ်လကြာတဲ့အထိဝင်ဝင်လက်မှတ်တွေဝယ်လို့မရတော့ပါဘူး။ပြတိုက်ကိုလာရောက်လည်ပတ်သူတွေနဲ့ Super Mario Brothers Game တွေကိုဂိမ်းထဲမှာဝင်ကစားရတယ်လို့စီမံပေးထားပြီးတော့ရေပိုက်ပြင်သမား Mario ကိုလည်းထိ ंछ ုံနိုင်တဲ့လက်ကန်ကြီးတစ်ခုကိုလည်းပြသထားပါရဲ့ရှင်။
သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ညံနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရချင်းနေနေကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ဒီကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voanews.com မှာလည်းနေ့စဉ်ကြည့်ရှုလို့ရပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကအခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။လန်ဖန်နိုင်ငံက Hezbollah ဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်နောက်တစ်ယောက်လီယောင်တက်ခိုက်မှုတွင်သေဆုံးသွားတဲ့အကြောင်းအစိုးရစစ်တပ်ကဒီနေ့ပဲပြောပါရယ်ဟက်ဆူလာအဖွဲ့ခေါင်းဆောင်သေဆုံးမှုနဲ့တက်ခိုက်ခံရမှုတွေဇက်တိုက်ဆိုသလိုကြုံနေရတဲ့အချိန်မှာပဲအခုနောက်တက်ခေါင်းဆောင်တယောက်သေဆုံးတဲ့သတင်းထွက်လာတာပါဟက်ဆူလာအဖွဲ့ရဲ့ဗဟိုကောင်စီမှဒုတိယအကြီးဆုံးဖြစ်တဲ့နဘီကောင်စနေနေ့ကလီယောင်တက်ခိုက်မှုတွင်သေဆုံးတာလို့လည်းအစိုးရစစ်တပ်ကပြောဆိုထားပါရယ်ဆီးရီးယားနိုင်ငံမှာလီယောင်တက်ခိုက်မှုနှစ်ခုအတွင်းအစ္စလာမ်အစွန်းရောက် IS နဲ့အယ်ကာဒါအဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွ38ယောက်သေဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။အယ်ကာဒါအဖွဲ့နဲ့ဆက်နွယ်တဲ့ Hawass al-Din အဖွဲ့ကစစ်စင်ရေးကိုကြီးကြပ်နေတဲ့အစိမ့်မြင့်ခေါင်းဆောင်တယောက်နဲ့အခြားအဖွဲ့ဝင်၈ယောက်တို့ကိုအဓိကပြစ်မှတ်ထားပြီးစီးရီးယားနိုင်ငံနောက်မြောက်ဘက်ဒေသမှာပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခတ်တာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေသကုကဲဌာနကပြောခဲ့တာပါ။စီးရီးယားနိုင်ငံအလဲပိုင်းမှာ IS သွေးကြွရဲ့လက်ကျင်စကန်တစ်ခုကိုလည်းပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့ကတိုက်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ online ရာဇဝတ်လုပ်ငန်းတွေမှာအဓိကကျသူတွေလို့တန်တရားရှိသူတရုတ်နိုင်ငံသား20ကိုမြန်မာနိုင်ငံကပြန်လည်လွှဲပြောင်းပေးတဲ့အကြောင်းနိုင်ငံအာဏာပိုင်တွေဒီနေ့ပဲပြောလိုက်ပါတယ်။မကြသေးရင်ကနိုင်ငံပူးပေါင်းဆက်စည်ရေးအတွင်းဖန်ဆီးမှုတွေရှိခဲ့ပြီးတော့အခုလိုပြန်ပို့ခဲ့တာလို့လဲတရုတ်နိုင်ငံအများပြည်သူလူညုံရေးဝန်ကြီးဌာနကိုကိုးကားပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စာအီဒါဟမ်ဂျွန်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့ kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းမီတာ190 kHz 1505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program